အမေရိကန်သမ္မတအင်ဖြူနဲ့လွှတ်တော်အဆောက်အဦကိုတိုက်ခိုက်တာပေါ်ဝင်တဲ့ရုပ်ပြဗီဒီယိုကိုမြောက်ကိုရီးယားကအင်ကာနီကထုတ်လွှင့်ခဲ့ပါတယ်။ဗီဒီယိုထဲမှာအမေရိကန်လွှတ်တော်ကိုဒုံးကျည်နဲ့တိုက်ခိုက်ဖျက်ဆီးတာကိုပြသသလိုသမ္မတအင်ဖြူကိုပြစ်ခတ်ဖို့ကွန်ပျူတာစနစ်သုံးပြီးချိန်ရွယ်ထားပုံကိုလည်းပြသထားပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားကိုသူ့ရဲ့နောက်ဆုံးနျူကလ িয়ার ဆန်းသတ်မှုတွေကြောင့်အရေးယူဒဏ်ခတ်မှုအသစ်ချမှတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆစ်ဆင်နွှဲဖို့လုပ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့လက်တွဲပြီးပူးတွဲစီးရဲလေ့ကျင့်မှုတွေလုပ်နေတဲ့တောင်ကိုရီးယားနိုင်ငံကိုလည်းတိုက်ခိုက်မယ်လို့အခိုင်အမာပြောကြားခဲ့ပါတယ်။ဒီတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲလေ့ကျင့်မှုဟာစစ်ပွဲအတွက်ပြင်ဆင်နေတာလို့မြင်ကြောင်းလည်းပြောပါတယ်။ American Pentagon စစ်ဌာနချုပ်ကလည်းဒီပူးတွဲစီးရဲလေ့ကျင့်တဲ့အနေနဲ့နျူကလ িয়ার ဘုံးကျဲတိုက်ခိုက်နိုင်တဲ့ B-52 ဘုံးကျဲယာဉ်တွေကိုတောင်ကိုရီးယားမှာပြန်တမ်းပြသခဲ့တာမို့အခြေအနေတွေဟာပိုပြီးတင်းမာလာနေပါတယ်။ဒီလအစောပိုင်းမှာတော့1953ခုနှစ်ကတည်းကတောင်ကိုရီးယားနဲ့ချုပ်ဆိုခဲ့တဲ့စစ်ပြေငြိမ်းချမ်းရေးစာချုပ်ကိုသူ့ဘက်ကနေဖျက်ပြစ်မယ်လို့မြောက်ကိုရီးယားဘက်ကကြေညာခဲ့ပါတယ်။